Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်းလင်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်မတ်လ6ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9ဒိုမီတာ32 40 48တို့ကနေဖိုင်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bambis News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါအမေရိကန်နဲ့တင်သွင်းတဲ့တန်မဏိအတွက်အခွန်25ရာခိုင်နှုန်းအလူမီနီယံအတွက်10ရာခိုင်နှုန်းကောက်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမပြင်ဘူးလို့အမေရိကန်သမ္မတကပြောပါတယ်ရှီးရီးယားရှေ့ပိုင်းဂိုတာကိုလူသားချင်းစာနာမှုအကူအညီတွေရောက်နေပြီဖြစ်ပေမဲ့တိုက်ပွဲတွေကဆက်ပြီးဖြစ်ပေါ်နေစေပါဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ဆက်မြန်မာစခန်းချနေထိုင်တဲ့ရိုဟင်ဂျာတွေအတွက်စိတ်ကူတယ်လို့ UNHCR ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးလေ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲဒီလိုသတင်းတွေအပြီးကြားကြမယ်အထက်မှာဆိုရင်ရောင်မျိုးမှာကျင်းပခဲ့တဲ့ငင်းစုစီဥပဒေမူကြမ်းကန့်ကွက်တဲ့ဆန္ဒထုတ်ပေါ်ပွဲမှာဘာတွေပြောဆိုခဲ့ကြပါသလဲ
အာဏာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီ
ဒါကတော့လွတ်တော်အမတ်ဟောင်းဒေါက်တာညိုညိုတင်းဖြစ်ပါတယ်နောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့ခါမှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒါပြင်အမေရိကန်ပြည်တော်စုမှာပြောင်းရွှေ့အခြေချနေထိုင်ကြပြီးတော့အခုပြည်နယ်ဆင့်တက်တန်းကျောင်းပေါင်းစုနှစ်ပန်းပြောင်းပွဲမှာရှင်ပြိုင်နေတဲ့ကရင်ဒုက္ခသည်အမွာကလေးနှစ်ယောက်ကိုတခဲနဲ့အားပေးနေကြတယ်ဆိုတဲ့အကြောင်းမြောက်ကိုရီးယားကိုရောက်ရှိနေတဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေတရုတ်နိုင်ငံရဲ့သမ္မတရာထူးတိုးမြင့်တက်တန်းတိုးမြင့်ပေးရအလားအလာပေါ်တုံးသက်သူတွေရဲ့အမြင်အဆတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံတွေကိုတင်သွင်းတဲ့တမ်မနီတင်သွင်းကုန်တဲ့အပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေအပေါ်မှာတော့အခွန်10ရာခိုင်နှုန်းကောက်ခံဖို့အတွက်ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးနဲ့သမ္မတအင်ဂျီမာမတွေ့ဆုံခင်တုန်းကတော့သမ္မတထရမ့်ကတကယ်လို့မျှတမှုရှိတဲ့ NAFTA ကိုမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကျင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားခဲ့တာပါနှစ်ပေါင်းများစွာပဲ NAFTA ဟာဆူဆူဝါးဝါပျက်စီးစေခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင် NAFTA ကနေထောက်လာဖြစ်ကြောင်းနဲ့သမ္မတကပြောကြားခဲ့တာပါအမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာလို့လည်းပြောပါတယ်NAFTA ကိုပြုပြင်ပြောင်းလဲနိုင်မှုအတွက်နိုင်ငံ၃နိုင်ငံကလှုပ်ဆောင်နေတာဖြစ်ပြီးနောက်ဆုံးအကြိမ်ဆွေးနွေးပွဲကိုမက္ကဆီကိုစစ်တီမှာကျင်းပခဲ့တာဖြစ်ပါတယ်။တမန်ရီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာကြီးမားတဲ့အခွန်ခကောက်ခံဖို့အတွက်တမန်ရီထရမ့်ရဲ့ဆုံးဖြတ်ချက်ကိုသူ့ရဲ့ Republican Party ကတချို့ကရောကမ္ဘာတစ်လွှာ American ရဲ့ကုန်သွယ်ပေးနိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါ။အကြမ်းခတ်တွေကလည်းဒီလိုအခွန်ခကောက်ခံမယ်ဆိုရင် American ရဲ့မဟာမိတ်အများပြားအတွက်ထိခိုက်နစ်နာမှုတွေဖြစ်လာစေမယ်လို့သတိပေးခဲ့ကြပါတယ်
။ Syria နိုင်ငံမှာပြည်တွင်းစစ်တမ်းကိုအကြီးကျယ်ခံရတဲ့ Ghouta မြို့ရဲ့အရှေ့ပိုင်းကိုနိုင်ငံတကာကပေးတဲ့လူသားချင်းစာနာမှုအကူအညီမော်တော်ယာဉ်တန်းတစ်ခုရောက်လာနိုင်ခဲ့ပြီဆိုပေမဲ့အဲ့ဒီဒေသမှာ Syria အစိုးရတပ်ဖွဲ့တွေရဲ့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကတော့မရက်ဖဲဆက်ပြီးတော့ရှိနေပါတယ်။လူဦးရေ 28,500 အတွက်ကျန်းမာရေးနဲ့အာဟာရရှိစေတဲ့အစားအစာတွေကိုပေးပို့တဲ့မော်တော်ယာဉ်46စီးတဲ့နာနေတုန်းကရောက်လာခဲ့တယ်လို့နိုင်ငံတကာချက်ချင်းဒီဖွဲ့နဲ့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းစီးရီးယားဆိုတာကကူညီကယ်ဆယ်ရေးလုပ်သားတွေရဲ့ကျန်းမာရေးဆိုင်ရာပစ္စည်းတင်ချမှုတွေကိုမလုပ်ဖို့တားဆီးဟန်တားခဲ့တယ်လို့ပြောပါတယ်။ရုရှားနိုင်ငံရဲ့ပံ့ပိုးကူညီမှုနဲ့စီးရီးယားတပ်ဖွဲ့တွေကိုအကြီးအကျယ်တိုက်ခိုက်နေတဲ့တိုက်ပွဲတွေအတွင်းမြို့တော်ဒမတ်စကတ်ရဲ့အပြင်ဘက်ကိုလူသားချင်းဆိုင်လာမှုဆိုင်ရာအကူအညီတွေဖေဖော်ဝါရီလလယ်ပိုင်းကလေးကမရောက်နိုင်ဘဲဖြစ်နေခဲ့တာအခုဒီချိန်ကပထမဆုံးပြန်ပြီးတော့ရောက်လာတာပါပဲ။စီးရီးယားသမ္မတဘရှာအယ်အဆတ်ကတော့တပုန်တွေကိုအကြမ်းဖက်သမားတွေလို့ခေါင်းစဉ်တတ်ထားပါတယ်။အဖြစ်ခံရဆဲမှုတွေရက်30ဂိုထာမြို့မှာပြုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတယ်ဆိုမယ်လေအခုချိန်ထိမလုပ်နိုင်ပဲဖြစ်နေပါတယ
်။အီရန်ကို80မတွန်းအောင်လုပ်အောင်မှာဖြစ်ပြီးဒါဟာနှစ်နိုင်ငံစလုံးအတွက်ဘုံစိန်ခေါ်ချက်တရဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတနင်္လာနေ့ကသမ္မတအင်ဗျူမှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာသမ္မတအင်ဗျူအိုဘယ်ဂျုံကမ်းမှာတွေ့ဆုံပြီးအီရန်ရဲ့အရှေ့အလယ်ပိုင်းဒေသရင်းစီးတိုးမြင့်မှုကို ဘလို့ကောက်ွယ်မယ်ဆိုတာအပြင်အီရန်ရဲ့နျူကလီယာလက်နဲ့ထုတ်လို့မှုရဆိုင်စီဖို့အတွက်2005ခုနှစ်မှာနိုင်ငံတကာနဲ့ချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အခုဆွေးနွေးမှုဟာလုံလောက်မှုမရှိသေးဘူးလို့သမ္မတထရမ့်ကရဝန်ကြီးချုပ်နန်တရဲဟုကပါယုံကြည်ကြပါတယ်။ သမ္မတထရမ့်ဟာဒီစာချုပ်ကိုပြန်လည်ညှိနှိုင်းဖို့အတွက်လှုပ်ဆောင်နေပေမဲ့စာချုပ်ပါတခြားလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်၊ဂျာမနီ၊ EU ဥထုသည်ဖြင့်စီးရမှာသမ္မတဘက်ရှာအဆက်ကိုပံ့ပိုးဖို့အတွက်အီရန်တပ်တွေတိုးချလာတာအတွက်အစ္စရေးဝန်ကြီးချုပ်ကစိုးရိမ်နေတာဖြစ်ပြီးအီရန်ဟာစီးရမှာအခြေစိုက်စခန်းချဖို့လုပ်နေတယ်လို့လည်းဆွဆွဲပါတယ်။သမ္မတထရမ့်ကတော့အီရန်ဆိုတဲ့နာမည်ကိုမသုံးခဲ့ပေမဲ့အမေရိကန်ရဲ့အစ္စရေးတို့ဟာစီးရေးအရာကိုအကြမ်းဖက်ဝါဒချိန်မုန်းရင်းနဲ့တခြားအတူလက်တွဲလှုပ်ဆောင်နေတဲ့ကိစ္စရဲ
ယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ထာဝရငြိမ်းချမ်းရေးရနိုင်ရေးကိုလိုလားတယ်ဆိုတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့သတင်းစကားကိုယူဆောင်သွားခဲ့တဲ့အဲ့ဒီအထူးကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားမျိုးသားလုံခြုံရေးအကြီးအကဲချုံယူယောင်းကဥဆောင်ပါတယ်အမေရိကန်အစိုးရရဲ့နဲ့ဒီမြောက်ကိုရီးယားအစိုးရကြားဆွေးနွေးမှုတွေပြန်ပြီးတော့စတင်နိုင်ရေးလမ်းစရှာဖို့မြောက်ကိုရီးယားကိုတိုက်တွန်းမယ်လို့လည်းသူကပြောပါတယ်တောင်မြောက်ကိုရီးယားဆွေးနွေးပွဲတာမဟုတ်ပဲမြောက်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းကြားမှာဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်သွားနိုင်ရေးနီးလန်းတွေကိုလည်းမြောက်ကိုရီးယားနဲ့အလေးနဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ချုံယွန်းကဆိုပါတယ်။တောင်ကိုရီးယားဆိုရနဲ့အမေရိကန်ဆိုရကြားမှာအနီးကပ်ဆက်သွယ်မှုတွေရှိပြီးတော့တောင်ကိုဒီကိုရီးယားကျွန်းပယ်မှာနျူကလ িয়ার ကင်းစင်သွားဖို့လိုအပ်ရင်အပြင်းထန်ဆုံးဖိအားပေးမှုလိုစီးလုံးနဲ့တုံ့ပြန်မှုတွေလုပ်သွားဖို့သဘောတူထားတယ်လို့အရှိအာရှနဲ့ Pacific ရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကက်တီနာအဒမ်စ်ကတင်တာလေးကပြောပါတယ်။မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုလိုလားတဲ့ဆိုပေမဲ့လည်းနျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့တော့မလျှော့နိုင်ဘူးဆိုတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုလည်းသူကထပ်ပြီးတော့ပြောခဲ့ပါတယ်။တရုတ်ဆိုရကတော့တောင်ကိုရီးယားထုကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားနိုင်ငံကိုရောက်သွားတဲ့ပုံမှာကြိုဆိုခဲ့ပါတယ်
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တံငါမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။2019ဩဂုတ်လကုန်လောက်ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင့်ဒေတာမှာစခန်းချနေထိုင်ကြတဲ့ရိုဟင်ဂျာ6000လောက်ပါတဲ့အဖွဲ့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းမတ်လ9ရက်တနင်္လာနေ့မှာ UNHCR ကသတင်းထုတ်ပြန်ပါတယ်။သူတို့ကအဲ့ဒီစခန်းချရဲ့နေရာကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေကြောင်းလည်းပြောပါတယ်။ဒီဒုက္ခတဲ့တဦးချင်းစီကနိုင်ငံရေးခေလုံးခွင့်ရှိတယ်လို့အခြေအနေကောင်းတဲ့တနေ့သူတို့နေရင်တွေကိုပြန်သွားချင်တယ်ဆိုရင်လည်းသွားခွင့်ရှိကြောင်းလည်းပြောပါတယ်။သူတို့နေရင်ပြန်ရင်ဟာသူတို့ရဲ့သဘောဆန္ဒအတိုင်းဖြစ်စေရမယ်ပြန်လုံခြုံရေးအမခံပေးဖို့လိုတယ်လို့ပြောပေမဲ့လက်ရှိမှာတော့အချိန်နှီးဟာသူတို့အတွက်တိတ်မကောင်းသေးဘူးလို့လည်း UNHCR ကထပ်လောင်းပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ရခိုင်ပြည်နယ်တစ်လွှားကို UNHCR ပြန်သူနဲ့အတူလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပါတွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုဆက်လက်ပန်ကြားနေတယ်လို့လည်းပြောပါတယ်ဒီဒေသကအတိုင်းဝိုင်းအားလုံးကြားတဟဆတ်တမှုရှိတိုးတက်လာစေရာအရေးပါပြီးဒီအတွက်ရခိုင်အကြံပေးဖွဲ့အကြံပေးချက်တွေကိုအကောင့်ထဲဖော်ဖို့ကတိပေးထားတယ်မြန်မာအစိုးရကိုအကူအညီပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒါပြင်အကာအကွယ်ပေးမှုအခြေအနေတွေကို UNHCR ကစောင့်ကြည့်ဖို့ဒုက္ခသည်တွေကိုတီးကြားလွတ်လပ်တဲ့အချက်လက်တွေပေးဝေဖို့နဲ့သူတို့နေရပြန်ရင်လိုက်ပါဖို့တွေပါလိုအပ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်9သိန်းလောက်ဝင်ရောက်ခိုးလုံတာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကသူတို့ကိုအကာအကွယ်ပေးပြီးပံ့ပိုးပေးနေပါတယ်လို့လည်းဖော်ပြထားပါတယ်
။အိန္ဒိယမြန်မာနိုင်ငံနေဆက်ကမိုင်1020ကျော်တခြားမှနေထိုင်ကြသူတွေရဲ့လွတ်လပ်စွာသွားလာခွင့်ဆိုင်ရာနိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့မြန်မာဘက်ကရက်အကန့်တမရှိရွှေ့ဆိုင်းလိုက်တဲ့ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါလေ။အိန္ဒိယဘက်ကသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ဆန္ဒပြင်းပြနေပေမဲ့လည်းမြန်မာဘက်ကပြည်တွင်းရေးဖိအားပေးမှုတွေကိုထောက်ပြပြီးတော့စာချုပ်ကိုလက်မှတ်ထိုးဖို့အချိန်ပိုတောင်းခံခဲ့တယ်လို့ဆိုပါလေ။အိန္ဒိယနဲ့မြန်မာနေဆက် 公安的撇着目的我们的人家啊别人的保证你母那不得比较你妈比当时问你配个地球他的西瓜的地那些地大妈 Ultra Pradesh 那个比呢มณีปุราเนมีโซปีเน4คู่ปาวินบีเนซัตซีโอคัดทาราไม่ရှိပဲไอ้เนซัตတကြောမှာနေထိုင်ကြသူတွေရဲ့နေနေအနေနဲ့ဒီเนซัตဖြတ်ကျော်တဲ့လက်မှတ်ကိုထုတ်ပေးပြီးခီးသွားလာခွင့်ပြုဖို့နိုင်ငံခြားသဘောတူထားတာပါဒါပေမဲ့အခုလို့လက်မှတ်ထိုးဖို့အချိန်ရွှေ့တာဟာ9လအတွင်းမှာ2ချိန်ရှိပါပြီပထမတစ်ချိန်ကပြီးခဲ့တဲ့စက်တင်ဘာလတုန်းကဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီမြန်မာပြည်ကိုချစ်ကြည်ရေးခီးနဲ့နေပြည်တော်ကိုရောက်လာတဲ့အချိန်မှာလက်မှတ်ထိုးဖို့ပါဒုတိယတစ်ချိန်ရွှေ့ဆိုင်မှုကတော့နိုင်ငံတော်တိုင်မင်ကန်ဒေါ်ဆန်းစုကြည်ဇန်နဝါရီလတုန်းကအာဆီယံခေါင်းဆောင်တွေနဲ့တူအိန္ဒိယနိုင်ငံချစ်ကြည်ထိမ့်မှတ်နေဒီအိန္ဒိယမျိုးသားရေးခန္ဓာကိုတက်ရောက်ဖို့သွားတဲ့အချိန်ကဖြစ်ပါတယ
်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကဥရီတက်ချန်းချက်အတိတ်ရက်ကိုအတည်ပြုခဲ့ပြီးတဲ့နောက်မှာတန်တမန်ရေးရာအထူးချမ်းဖြစ်နေတဲ့ထိုင်ဝမ်နဲ့အဆင့်မြင့်အရာရှိတွေအပြန်အလှန်တွဲရောက်လဲပတ်ရေးကိစ္စဟာအမေရိကန်အစိုးရအတွက်ပိုးပြီးလွဲကူတော့မှာဖြစ်ပါတယ်ဒါပေမဲ့ဒီဥရီတက်ချန်းချက်ကထိုင်ဝမ်ကိုအမေရိကန်တရုတ်ဆက်ဆံရေးမှာအပေးယူလှုပ်ရှားတစ်ခုဖြစ်ရောက်သွားစေလိမ့်မယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်အထက်လွှတ်တော်က February 28ရက်နေ့မှာအတည်ပြုပေးခဲ့တဲ့ထိုင်ဝမ်ခီးသွွားဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးပေးလိုက်ရင်ဒါဟာနှစ်ဖက်အရာရှိတွေတရားဝင်အပြန်အလှန်တွဲရောက်နိုင်တော့မှာဖြစ်ပါတယ်ကိုယ်ပိုင်အုပ်ချုပ်မှုရှိနေတဲ့ထိုင်ဝမ်ကိုတရုတ်ကနိုင်ငံတကာနဲ့ဆက်ဆံရာလုပ်ပိုင်ခွင့်ရှိတာတဲ့သူ့ပိုင်နဲ့နေနေဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်ဒါကြောင့်အမေရိကန်အစိုးရဒီဥပဒေကိုကန့်ကွက်နေတာပါအ
မေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်နေပယ်လ်စ်မြို့ကလိုနယ်ဆန်မယ်တဘာဝထိန်းသိမ်းဥယျာဉ်မှာအရှေ့ဆက်တပီရှိတဲ့ဘာမီစပိုက်တွန်ခေါ်မြမစဘုံအုံးမွေအမရကောင်ဟာပြီးခဲ့တဲ့2015ခုနှစ်အပိလာတုန်းကအမိဖြူမျိုးစားတမန်တကောင်ဂလုံးကိုမျိုးထားတဲ့ဟာပြန်အန်ထုတ်ဖို့ကြိုးစားတဲ့နေတဲ့အချိန်မှာတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်အဲ့ဒီသေးစိတ်ကိုအခုနှစ်မတ်လမှာထုတ်ပြန်ထားပါတယ
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကုကျော်အောင်လည်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA American တန်ကားနေအခုလို့ထုတ်နားဆင်ရေဒီယိုနဲ့နားဆင်နေတယ်လို့အင်တာနက်ဆက်မနေဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လင်းပြပါတော့မယ်အမျိုးသားလူတော်မှာဆွေးနွေးမှုကျင်းတင်ပြထားတဲ့ငင်းချမ်းစွာစူဝေးခွင့်စီတန်းလှည့်လည်ခွင့်ပြင်ဆင်တဲ့ဥပဒေကြမ်းဟာအာဏာပိုင်တွေကသူတို့ရဲ့အယူဆမတူတူတွေကိုအလွဲတကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ပြီးတော့ရေးဆွဲထားတဲ့ဥပဒေကြမ်းဖြစ်တယ်လို့အဲ့ဒီဥပဒေမူကြမ်းကိုစန့်ကျင်သူတွေကပြောကြပါတယ်မနေ့ကရန်ကုန်မြို့မှာအဲ့ဒီငင်းစုစီဥပဒေကြမ်းကိုကန့်ကွက်ဆန္ဒပေါ်ထုတ်ပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒီကြောင်းဆန္ဒပြပွဲကိုကိုယ်တိုင်တွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ငင်းစုစီလို့လူပြည်များရဲ့ငင်းများစွာစုဝေးဝင်တဲ့စစ်တမ်းဆက်လက်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုကန့်ကွက်ဆန္ဒထုတ်ပေါ်ပွဲကိုလူ့အခွင့်အရေးအဖွဲ့အစည်းအတီးတီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါမျိုးသားလွှတ်တော်မှအထုတ်ပြုထားတဲ့ငင်းစုစီဥပဒေကြမ်းဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေကြမ်းဖြစ်တာကြောင့်အခုလိုဆန္ဒပေါ်ထွက်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မဟောင်းဒေါက်တာညိုညိုတင်းကပြောပါရစေ
။ဥပဒေကြမ်းမှာအားလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်။အဲ့တော့ပြင်ဆင်ချက်3ချက်မှာ2ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းပါရရေးအများပြည်သူတွေကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငင်းချက်ကဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနေရာဖြင့်သွေးဆောင်ရင်ထိန်းကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုပ်လို့ရှင်ဘလောက်ပဲဒီဆန္ဒပြပွဲတွေကငင်းချမ်းပါစေအဲ့ဒီလိုလုပ်တဲ့လူတွေကိုပေါ့နော်၃နှစ်ထဲမပေါ်တဲ့ထောင်းနဲ့ချမယ်ဆိုပြီးပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာအာနာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေကြမ်းဖြစ်နေတယ်ပေါ့နော
်အစိုးပြုထားတဲ့ဥပဒေကြမ်းကိုသာအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုအရှိန်လျော့သွားအောင်လှုပ်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညိုညိုသိန်းကဆက်ပြောပါတယ်
ဒီဥပဒေကြမ်းဟာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အညွတ်ပေါင်းပေါက်ဖြစ်တဲ့ဒီမိုကရေစီကိုအညွတ်ချိုးလိုက်ရရောက်တယ်ပေါ့နော်ဒီဥပဒေကြမ်းကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ဒီသူလူတွေကသူတို့ရဲ့အခွင့်အရေးတွေ
ကိုတောင်းဆိုမှုကျန်ရွယ်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုကူညီတဲ့လူမှန်သမျှเนาะဒီဥပဒေနဲ့ပြည်ထောင်ပြီးရေးခံမှာဖြစ်တယ်เนาะ
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငြိမ်းစုစီဥပဒေပြင်ဆင်ရေးအစိုးပြုချက်မူကြောင်းကိုမြို့သားလွှတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါတယ်။ဒီငြိမ်းစုစီဥပဒေကိုလွှတ်တော်မှာအကြိမ်ကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့ပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းဆက်လက်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းသနပြပွဲမှာပူပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဒေါက်ခင်ရင်ကျော်ကပြောပါရယ်
ရင်းချင်းစီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနှစ်ကြိမ်လုပ်ခဲ့ပြီးတော့အဲ့ထဲမှာဆိုလို့ဆိုရင်ဖြေလျှော့ထားတယ်တွေ့တယ်အခုဒီခါကဥပဒေကြမ်းပြင်တဲ့ခါကျတော့မဖြေလျှော့တဲ့အပြင်ကိုပို့ပို့ပြီးတော့တော့ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်အဲ့ဒီအဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖြတ်သိမ်းတင်တယ်ပေါ့နော်ဒီဥပဒေကြမ်းကမတင်မပြထမ်းတင်ဘူးပေါ့
ကြမ်းကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခိဏပန်းရံမှာစုဝေးကြပြီးတဲ့နောက်မှာအဲဒီကနေမှမြို့တော်ခမ်းမရှိရာကိုခြိတက်ကြရမှာရင်းစုစီဥပဒေကြောင်းကိုကြမ်းကွက်ကြောင်းရေးသားထားရဲ့နှစ်ပူးစီစာတန်းတွေကိုကန်ဆောင်ခဲ့ကြပြီးလမ်းခီးတစ်လျှောက်နိုင်ငံသားလွတ်လပ်ခွင့်အပါအဝင်ရင်းစုစီဥပဒေကြောင်းကိုကြမ်းကွက်ကြောင်းစွေးကြော်တန်းတွေကိုလည်းအော်ခေခဲ့ကြတာပါ2016ခုနှစ်ကဒီအောင်စုစွတ်တော်ကပြဋ္ဌာန်းပြီးငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားစုတော်မှာဥပဒေကြမ်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာစိုးကတင်သွင်းခဲ့တာဖြစ်ပါတယ
်။ဒါကတော့ VOE သတင်းတော့ကုစောထက်တင်ပြတော့တာဖြစ်ပါတယ်။အခုတော့ကရင်ဒုက္ခတဲ့ကလေးနှစ်ယောက်ကြောင်းဆက်ပါမယ်။အမေရိကန်ပြည်တော်စုမင်းနီဆိုတာပြည်နယ်မှာကျင်းပနေတဲ့ပြည်နယ်ဆင်အထက်တန်းကျောင်းနှပန်းပွဲတွေထဲမှာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ကရင်ဒုက္ခတဲ့အမွန်ညီကိုလည်းပါဝင်ရှင်ပြိုင်နေပါတယ်။သူတို့နှစ်ဦးကိုအားပေးနေသူတွေလည်းအများပြားရှိပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
စာကီးနဲ့ဆာလာဆိုတဲ့ကရင်အမွန်ကြီးကိုနှစ်ဦးဟာလသားရွယ်လောက်မှာမြန်မာနိုင်ငံကထွက်လာကြပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့ကြပါတယ်သူတို့အသက်9နှစ်လောက်ရောက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခြေချခဲ့ကြပါတယ်အခုတော့မင်းနီဆိုတာပြည်နယ်မာရှယ်မြို့မှာသူတို့နေထိုင်ကြပြီးတော့အဲ့ဒီမြို့ကထက်တန်းကျောင်းမှာပညာသင်နေပါတယ်အဲ့ဒီကျောင်းကထိုင်းကားလို့ခေါ်တဲ့နှပန်းသင်းမှာစာကီးနဲ့ဆာလာညီကိုနှစ်ဦးကတော့နာမည်ကြီးတွေပါသူလိုလို့ဆက်ကျင်းပနေတဲ့မင်းနီဆိုတာပြည်နယ်ထက်တန်းကျောင်းကြီးရဲ့ပြည်နယ်ဆင့်နှပန်းပြိုင်ပွဲတွေမှာစာကီးနဲ့ဆာလာတို့ညီကိုတွေဝင်ပြိုင်နေကြပြီးတော့သူတို့နေတဲ့မြို့ကမာရှယ်မြို့ကနေကပြိုင်ပွဲတွေမှာအကြီးအကျယ်လာပြီးတော့အားပေးနေကြပါတယ်ဒီကီယမွန်ညီကိုအကြောင်းကို CBS ရုပ်သံသတင်းဌာနကရိုက်ကူးထုတ်လွှင့်ခဲ့ပြီးသူတို့ရဲ့ဘဝနောက်ခံအကြောင်းကိုစာကီးနဲ့ဆာလာတို့ကရှင်းပြကြပါတယ
် We live in a refugee camp called Nopal we moved to the United States
နိုဘိုဒုက္ခသည်စခန်းမှာကျွန်တော်တို့နေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုကျွန်တော်တို့အသက်9နှစ်10နှစ်လောက်မှပြောင်းလာခဲ့ပါတယ်။ဒီမှာကကျွန်တော်တို့နေခဲ့တဲ့နေရာနဲ့လုံးဝတခြားစီပါပဲ။ရာသီဥတုလည်းတခြားစီပဲ။ဒီမှာကနှင်းနေကြတယ်လို့ပြောသွားခဲ့တာပါ။ဆာကီကကိုလေးချိန်113ပေါင်တန်းမှာဝင်ရှင်တက်နေတာဖြစ်ပြီးတော့ဆာလာကတော့ပေါင်120တန်းမှာဝင်ပြိုင်နေပါတယ်။သူတို့ညီကိုနှစ်ဦးရဲ့ကြိုးပမ်းမှုတွေကိုအနီးကအားပေးကူညီနေကြတဲ့မာရှယ်မြို့ကနေလည်းရှိပါတယ်။အဲ့ဒီထဲမှာအယ်ရိုနဲ့သူ့ရဲ့ဇနီးမယ်ရီတို့ဟာသူရဲ့မွေးစားမိဘတွေလိုကူညီအားပေးနေကြတဲ့သူတွေပါဒီမွန်ညီကိုနှစ်ဦးရဲ့တိုးတက်လာမှုတွေကို Elrod ကရှင်းပြပါ
တ
ယ်သူညီကိုတွေဒီကိုရောက်လာတော့ကဒုတိယလမ်းမရှိပါသေးဘူးအင်္ဂလိပ်လိုလည်းမပြောတတ်ပါဘူးကျောင်းမှာသူတို့တော်တော်စူးစမ်းကြပြီးတော့အချိန်ကြီးကောင်းပါတယ်သူတို့ညီကိုနဲ့ကျောင်းကသူတို့ရဲ့ဆရာဆရာမတွေကိုချီးကျူးရမှာပါပဲအခုလိုသူတို့ထူးထွန်လာတာကအံ့ဩဖို့ကောင်းပါတယ်
လို့စေပြိုင်ပွဲတွေမှာစာကီးကတပွဲရှုံးတပွဲနိုင်တဲ့ဆက်ရှင်ပြိုင်နေပြီးဆာလာကလည်းတပွဲရှုံးနဲ့ဆက်ပြီးတော့ဝင်ပြိုင်နေပါတယ်မကြာခင်ရက်ပိုင်းတွေမှာအချိုဘိုလီပွဲရောက်လာပါတော့မယ
်စာကီးနဲ့ဆာလာတို့ကိုကျွန်တော်တို့ပရိသတ်တွေကလည်းအနိုင်ရပါစေလို့ဆန္ဒပြုလိုက်ပါတယ်ခင်ဗျာအခုတော့ကိုရီးယားသတင်းဆက်ပါမယ်မြောက်ကိုရီးယားကိုတောင်ကိုရီးယားအထူးကိုယ်စားလှယ်တွေတွားရောက်နေချိန်မှာပဲအမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရကြားအနီးကဆက်သွယ်မှုရှိနေပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကိုအဓိကဦးစားပေးပြီးတော့လုပ်သွားမယ်လို့အမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရကြားဆွေးနွေးမှုတွေပြန်လုပ်နိုင်ဖို့တိုက်တွန်းမယ်လို့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်။မြောက်ကိုရီးယားမှာကင်ဂျွန်အွန်အာနာယလာပီကလေးကပထမဆုံးအချိန်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုကနေဘလို့ရက်လက်တွေရလာနိုင်ပါတယ်။ VOA သတင်းတွေကိုစူးစီးပြီးတော့မဆုမျက်မှောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီနေ့လာနေတော့ကမြောက်ကိုရီးယားနိုင်ငံပျောင်ရဲမြို့တော်စီကိုလင်းရင်နဲ့ရောက်လာတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားတာဝန်ရှိသူတွေကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးကော်မတီဥက္ကဋ္ဌညညွေးတက်ဥဌာဏဒုတိယညွှန်ကြားရေးမှူးတို့နဲ့တောင်ကိုရီးယားကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပြင်မြောက်ကိုရီးယားအလုပ်သမားပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်။ ညပိုင်းမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်းနဲ့အတူညစာစားကြတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ဒါဟာကင်ဂျွန်အန်းအာနာရလာတဲ့2011ခုနှစ်ထဲကတောင်ကိုရီးယားတာဝန်ရှိသူတွေနဲ့ပထမဆုံးတွေ့ဆုံတာဖြစ်ပါတယ်အထူးကိုယ်စားလှယ်အဖွဲ့အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့သတင်းစကားကိုတည်ဆောင်သွားတာဖြစ်တယ်လို့အဖွဲ့ကိုဦးဆောင်သွားတဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးဌာနအကြီးအကဲChong Yeong-na khu lo pyo ja ge bare.
Pyeongchang Dongge Olympic-ul gaegiro josongdaen namuk gan-oi daewa-wa gwangge gaesone hreumeul salyeoseo
Pyeongchang Seoyadi Olympic Aosa-boe ma satin toe-de khae-de Korea na naenggan ja suinneum-gu ashin-hong-gu set thain-tha-de anine Korea jongseo ma nuclear kinsin yee-ne sit-man-ne thawara nyin-nyae-yee yashi-yang saung-yae-pu lu-la-de soe-de tamara moon-ye khai-ma-de song-pyat-chin-ne sana-gu jintaro-ru tae-saung twa-ma pit bare.
ပျောင်ချန်းဆောင်ရည်အိုလံပစ်ကားကစားပြိုင်ပွဲဖွင့်ပွဲတွေကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်းကတင်ညမနဲ့နိုင်ငံတော်ရုပ်ပြကောင်းဆောင်တို့ကိုဆီလွှတ်ခဲ့ပြီးကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကိုသူ့နိုင်ငံမှာလာကျင်းပပါလို့တောင်ကိုရီးယားသမ္မတကိုသတင်းစကားပါခဲ့တာပါအခုအထူးကိုယ်စားလှယ်အဖွဲ့ထဲမှပါတဲ့တောင်ကိုရီးယားထောက်လှမ်းရေးအကြီးအကဲဆော်ဟွန်းဟာဆွေးနွေးပွဲတွေမှာအရေးပါသူဖြစ်တယ်လို့တက်စတက်တို့ကတွဲဖွဲ့ပါမောက်ခဆောင်ယွန်အီက VOA ကိုပြောပါတယ
် Mr. Seo has been deeply involved in two previous inter-Korean summit meetings in 2000 and 2007
2009ခုနှစ်တွေတုန်းကကျင်းပခဲ့တဲ့ကိုရီးယားနိုင်ငံကြားထိပ်သီးဆွေးနွေးပွဲနှစ်ခုမှာ Mr. Seo ကထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဒီနှစ်ကုန်ပိုင်းမှာနောက်ထပ်နိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လည်းသူစူးစမ်းပြီးဆောင်ရွက်နေတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ
်။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရကြားဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးလမ်းစာရှာဖို့မြောက်ကိုရီးယားတို့ကိုတိုက်တွန်းမယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကပြောထားပါတယ်။ဒါအပြင်နှစ်ရက်ကြာမြောက်ကိုရီးယားခရီးစဉ်ပြီးရင်ပျုံယမ်းမြို့မှာဗားရီဆွေးနွေးခဲ့တယ်ဆိုတာကိုအမေရိကန်တာဝန်ရှိသူတွေကိုပြောပြဖို့အတွက်တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာအမေရိကန်ပြည်ထောင်စုကိုလာမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားအနီးကပ်ဆက်သွယ်မှုရှိပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်သွားရေးအတွက်လိုအပ်ရင်အပြင်းထန်ဆုံးဖိအားပေးမှုလိုစီးလုံးနဲ့တုံ့ပြန်မှုတွေလုပ်သွားဖို့သဘောတူထားတယ်လို့အရှိရာရှာနဲ့ Pacific ရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကတီနာအဒမ်စ်ကတင်းလာနေကပြောပါတယ်။မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့လိုလားပေမဲ့နျူကလ িয়ার ကင်းစင်ရေးကိစ္စနဲ့ပတ်သက်လို့တော့မညှိနှိုင်းနိုင်ဘူးဆိုတဲ့အမေရိကန်ရဲ့ယက်တီချက်ကိုလည်းသူကထပ်ပြီးတော့ပြောကြားခဲ့ပါတယ်။အရင်အမေရိကန်အစိုးရတွေလုပ်ခဲ့တဲ့အမှားမျိုးလုံးမှာမဟုတ်ဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်လို့အစိုးပိုင်းကပြောကြားခဲ့ပြီးမယ်။ဆွေးနွေးမှုတွေမဆခင်နျူကလ িয়ার ကင်းစင်ရေးကိုအရင်လုပ်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်ခဲ့ပြီးတဲ့နောက်မှာတော့ဆွေးနွေးပွဲအတွက်ဂျိုတင်သတ်မှတ်ချက်တွေထားတာယုံကြည်မရှိဘူး။နျူကလ িয়ার ဂျိုတင်သတ်မှတ်ချက်တွေနဲ့ဆိုရင်မဆွေးနွေးဘူးလို့မြောက်ကိုရီးယားဘက်ကဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်အမေရိကန်ကရောကဘာကပါသတ်မှတ်ထားစေချင်တာဖြစ်တယ်လို့တွဲဖက်ပေါမောက်ခဆွန်ယွန်အီးကသုံးသပ်ပါတယ
်။ We see that North Korea has exerted its will on the United States and the rest of the world. North Korea is on the verge of nuclear breakout.
မြောက်ကိုရီးယားဟာနျူကလ িয়ার စစ်ပွဲကိုအချိန်မရွေးဆင်နွှဲနိုင်တော့မဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကရောကဘာကပါလက်ခံထားအောင်မြောက်ကိုရီးယားကလှုပ်ထားနိုင်ပါတယ်။အမေရိကန်ဘက်ကလည်းဒီချက်ကိုလက်မခံချင်ပေမဲ့လည်းလက်ခံထားပါတယ်။ဒီစင်းထဲမှာတောင်ကိုရီးယားကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားထိပ်သွေးဆွေးနွေးပွဲကျင်းပနိုင်ရေးဆိုတဲ့သူတို့ရဲ့ရွေးချက်ကိုအကောင့်ထဲပေါ်နိုင်အောင်ကြိုးပမ်းနေပါတယ်။လောဆယ်ပြုံညမ်းမျိုးတော်မှာရောက်နေကြတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပွဲကနေပြီးတော့ရနိုင်တဲ့ရလဒ်ကကိုရီးယားနိုင်ငံအကြားကွဲကွာနေကြတဲ့မိသားစုတွေပြန်ပြီးတော့တွေ့ဆုံနှုတ်ဆက်နိုင်မဲ့အစီအစဉ်တွေကိုသတ်မှတ်ကြေညာနိုင်မဲ့ရလဒ်လို့ကျွန်တော်ထင်ပါတယ်။
မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားတွဲဆုံပွဲနိုင်ရဲ့နောက်ွယ်မှာတောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုငွေကြေးထောက်ပံ့မှုတွေလုပ်ရတဲ့အတွက်နှစ်နိုင်ငံစီမံကိန်းတွေပြန်ဆားဖို့နဲ့နှစ်နိုင်ငံထိပ်သီးစည်းဝေးပွဲတွေပြန်ဆားဖို့အတွက်မြောက်ကိုရီးယားဘက်ကဘလောက်ပမာဏလိုချင်တယ်လဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်တယ်လို့တွဲဘက်ပါမောက်ခဆွန်ယွန်အီးကထောက်ပြပါတယ်။တရုတ်အစိုးရကတော့အခုလိုတောင်ကိုရီးယားအထူးကိုယ်စားလှယ်မြောက်ကိုရီးယားကိုသွားတဲ့အပေါ်မှာကြိုးဆိုတယ်လို့ပြောကြားခဲ့ပါတယ်ရှင်။
မဆုမြတ်မှာပါခင်ဗျာကိုရီးယားရေးပြီးတော့တရုတ်နိုင်ငံဘက်ကိုကြည့်ရအောင်ပါတရင်နှစ်ပတ်ကြာကျင်းပမဲ့တရုတ်မျိုးသားပြည်သူလွတ်တော်နှစ်ပတ်လည်ပုံမှန်အစည်းအဝေးကိုတနင်္လာနေ့ဘေကျင်းမြို့တော်မှာစတင်လိုက်ရမှာအသက်64နှစ်အရွယ်သမ္မတရှီကျင်းပင်ဟာသမ္မတတက်တန်း2023ခုနှစ်မှာကုန်ဆုံးမှုရှိပေမဲ့အခုလိုသမ္မတတက်တန်းကန့်သက်ချက်ကိုဖျက်သိမ်းမှုအဲ့ဒီအစည်းအဝေးကနေသဘောတူညီလိမ့်မယ်လို့အများကမျှော်လင့်နေကြပါတယ်ရှီကျင်းပင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်တယ်လို့တရုတ်ဗဟိုစစ်ကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်
Guru Yatapanti, Tamara said Ludwan and Ajao, Yin Mossi don't let a galu, the Guru, Anasin Sene out, Pianbido Yawi, Tenanje Fini, Ocho Damu, Pilama, Soy Moody, Shinle, Jao, Vue, Drinda, Victor Begdi, Drin Pipu, Tarago, who women at Pilpia Pivali, man.
Hogeba, Dio Muta Pidu Toye, Nissin, Napaja, Siwe, Pumwemegoma, Dio Winjijo Ligishan in a Puzi Ocho Uri Sanya, Tamara Tatan, John Lego, Machina Ribe. Manika Siway to the Muno, Chartama Go, T. Aumingayagani, Dinema, Chartama Ayagano, set to that Nambu, Siway Siman Gangigo, Atika, Sa Shinjagabare,
Shije Jingi, Fusu Fari, Woji,
Wajito Lidio Lujodaraga, Tigger and Nanga Dima, Kaba Siway, Ane Ragani, Tianalan, Tularari, Kabang, which is Sigue, Tesha, Yanarine, Amuta Ju Siwa, Kagwe, Mu Yuki, and Yamara, Jungayan Lusurava. ကာကွေအတုံးစီကိုအမေရိကန်ဒေါ်လာ150ဘီလီယံထိရှေ့ရကနှုန်းကျော်တိုးမြင့်သွားဖို့နဲ့ထပ်ဝန်းကခွဲထွက်ဖို့ကြိုးပမ်းလာရင်တရုတ်အနေနဲ့လုံးဝတိခတ်မှာမဟုတ်ဘူးလို့ဆက်ပြောခဲ့ပါတယ်။အခုပြန်လည်ကျင်းပတဲ့ထွတ်တော်စီဝေးတွင်နေမှာပဲတမရတတန်နှစ်ကြိမ်ထန်းဆောင်ခွင့်ဖြတ်သိမ်းရေးဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်မှုဆိုင်ရာကြေညာချက်ကိုဖတ်ကြားရမှာတော့လွှတ်တော်အမတ်တွေအ Gordon Holden ကထောက်ပြလိုက်ပါတယ
် This move I think consolidates his position
ဒီလိုရကရှီချင်းပြည်ရဲ့အာဏာပိုပြီးခိုင်မာသွားစေနိုင်ပါတယ်သူ့အနေနဲ့အာဏာကိုကိုင်ထားခြင်းတော့အကြကြီးကိုင်ထားဖို့အတွက်အခွင့်အလမ်းအများကြီးရသွားနိုင်ပါတယ
်ဒီစစ်တော်အကျဉ်းချုပ်ထဲမှာပဲအခုလိုသမရတတန်းပြင်ဆင်ရတာကရဲဘော်ကြီးရှီချင်းပင်ကိုဝန်းရံပြီးတရုတ်ကွန်မြူနစ်ပါတီရဲ့ညီညွတ်တဲ့အုပ်ချုပ်မှုနဲ့ဦးဆောင်မှုတွေကိုကာကွယ်ပေးဖို့ဖြစ်ပြီးအမျိုးသားခေါင်းဆောင်မှုစနစ်ကိုအပြည့်အဝအကောင်းစေဖို့လည်းဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့ဖမောခဟိုလ်တန်ကတော့ဒါကအရင်တရုတ်ခေါင်းဆောင်ကြီးမော်စီတုံးလက်ထက်အာဏာရှင်ဆန်ဆန်ဖိနှိပ်နိုင်မှုတွေကိုကန့်သတ်နိုင်ဖို့ဒီသမရတချမ်းကန်နာပါဝင်ပြည်ပြင်ပြောင်းလဲလုပ်ပေးခဲ့တဲ့တရုတ်ခေါင်းဆောင်တင့်ရှောင်ဖိန်အတွက်တော့သူလက်နဲ့ရေးခဲ့တာအခြေအနေဖြစ်တယ်လို့ဖြစ်သွားပြီလို့ဆိုလိုက်ပါတယ
်။ Special Ping would be turning in his grave.at the prospect that
တိရှောင်ဖိန်သာအခုတုတ်တန်ကနေပြီးတော့ပြန်ထလာနိုင်လို့ရှိရင်တကယ်ကိုအားအားတကြီးဖြစ်သွားမှာပါသူတည်ပြီးရမ်းမကြခင်မှာပဲအခုလိုမျိုးရာသက်ပံသမရဆက်လုပ်နိုင်တဲ့နေသားမျိုးကိုပြန်ရောက်သွားလိမ့်မယ်လို့သူထင်ထားခဲ့မှာမဟုတ်လို့ဘလို့ဖြစ်လာမယ်ဆိုတာကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်မှာပါဒါပေမဲ့ကျွန်တော်ထင်တယ်ခုကဟိုးရှိရှိတရုတ်နိုင်ငံရဲ့အတိတ်သမိုင်းတွေကိုနောက်ပြန်ဆုတ်သွားနေတဲ့အနေသားမျိုးပါအ
ဲ့ဒီတော့ဒီသမရတဒံအကသမရှိပေးရေးဆိုလွတ်တော်တဲ့မဲခွဲရမှာဘလို့ဖြစ်လာနိုင်ပါလဲလို့မေးရမှာပမကဟိုဒန်က
vast majority of those 3000 delegates to the
အမတ်၃000တယောက်ရဲ့တရုတ်မျိုးသားပြည်သူ့တော်အစည်းအဝေးခဲမှာအမတ်အများစုကတရုတ်ကွန်မြူနစ်ပါတီဝင်တွေဆိုတော့အခုအဆိုကိုစတင်ပြီးတော့ဒါမှမဟုတ်ဂျာနီအဖြစ်မေးပေးမဲ့သူကတကယ်ကိုနည်းနည်းလေးပဲရှိမယ်ဆိုတာကျွန်တော်အခိုင်အမာပြောလို့ရပါတယ
်ဒါအပြင်ဘာမော့ခဟိုတန်ကဆက်ပြီးတရုတ်ပြည်ပြင်ကြောင်းလေးခေါင်းဆောင်တင့်ရှောင်ဖိန်အနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အရင်ဖိနှိပ်အုပ်ချုပ်မှုတွေမော်စီတုံးလက်ထက်ကလို့ခေါင်းဆောင်တူတဲ့ထင်ရဆိုင်အမိန့်ပေးမှုတွေကိုကန့်သတ်ဖြစ်ခဲ့ပြီးလူတွေပိုလွတ်လွတ်လပ်လပ်သွားလာလုပ်ကြတဲ့အောင်ဖန်တီးပေးကြတာတွေကအခုနောက်ချောင်းပြောင်းမဲ့သဘောဖြစ်နေပြီလို့ဆက်ထောက်ပြခဲ့ပါတယ
်။ Xi Jinping has maintained those really basic
Xi Jinping အခုလုပ်နေတာတွေကအရင်ဖြေလျှော့ပေးခဲ့တဲ့တကယ့်အခြေခံခွင့်ရေးတွေကိုပြန်ပြီးတော့ထိန်းချုပ်လာတဲ့သဘောလိုဖြစ်နေပါတယ်။အခုလိုလှုပ်လာတာကိုပဲကြည့်ရင်အာဏာကိုလူအုပ်တွေကမောင်းပန်စီးထားမဲ့စနစ်ကိုထူထောင်ဖို့လိုဖြစ်နေတော့အရင်တိတ်ဆောင်ပိန်ညှော်မှန်းခဲ့တာနဲ့တလွဲစီပါဘူ
း။အခုလိုချိန်မှာနိုင်ငံတကာသုံးသပ်သူတွေဘက်ကလည်းသမရရှိအကန့်အသတ်မရှိရေရှည်ဆက်အုပ်ချုပ်သွားရင်အာရှဒေတာတွင်လုံခြုံရေးအတွက်ရေရှည်အန္တရာယ်ပိုကြီးလာနိုင်ပြီးဒေတာတွေမှာအာဏာချက်ဆင်မှုတွေပိုလုလာကတောင်တရုတ်ပင်လယ်နယ်မြေငြင်းပွားမှုနဲ့မြောက်ကိုရီးယားရေတွေမှာအမေရိကန်နဲ့ပိုထိခိုက်တွေ့လာမှာစိုးရင်ရတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ကိုဝင်းမင်းပါခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုတော်တာရှိလို့ဓာတ်ဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းလိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1.95 ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းဓာတ်ဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းဓာတ်ဆင်ရမှာပါ။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျမတို့ကတော့ဒါကိုပြောချင်တာတော့အားလုံးအတူတူဖြစ်တယ်လို့ကျမတို့လည်းနားလဲရေ။ဒါကြောင့်လည်းဆိုတော့ဒီကုန်ကဥပဒေပုံမှန်19မှာဆိုကျမတို့တရားဝင်ခေါ
်ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အချိန်မှာနားဆင်ရမှာဖြစ်ပါတယ်။အဲ့ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြရမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြတ်တင်ပြပေးပါမယ်။ရိုဟင်ဂျာပြည်ထနာအဆုံးတတ်နိုင်အောင်အာဆီယံအဖွဲ့ကဥဆောင်ကြိုးပမ်းတင်ပါတယ်ဆိုပြီးတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုတင်ပြကြပါမယ်။ရခိုင်ပြည်နယ်အတွင်းကလူနည်းစုရိုဟင်ဂျာ9သိန်းကျော်ဟာအိုးအိမ်ဆွန့်ပစ်ပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရလောက်အောင်ဖြစ်စေခဲ့တဲ့မြန်မာအစိုးရရဲ့လူမဆန်တဲ့လုပ်ရက်ကိုဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုဆိုပြီးတော့ခေါ်ဝေါ်တုံ့နှုံပြောဆိုမှုတွေကတစားတစားတိုးများလာနေပါတယ်။ဒီကိစ္စကိုတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကရင်ငုံနှုတ်ပိတ်လုပ်နေကြတာဟာတမူထူးခြားနေပါတယ်။အစိုးရကရခိုင်ပြည်နယ်အတွင်းအခင်းဖြစ်တဲ့ဒေသကိုနိုင်ငံခြားကလေးလာသူတွေတွားရောက်ခွင့်ပိတ်ထားသည့်တိုင်ဖြစ်ပျက်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေထံကနေအသေးစိတ်အချက်လက်တွေထွက်ပေါ်လာနေပါတယ်။လူမျိုးရုံးတပ်ဖြတ်မှုဆိုတာမဟုတ်ခဲ့ရင်တောင်လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုတာမျိုးတွေကတော့ဖြစ်နေပါတယ်။သတင်းတွေအရနေအိမ်တွေကိုမီးရှို့တာနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်မှုအဓမ္မတာမယာပြုကျင့်မှုအစုလိုက်အပြုံလိုက်တုတ်တင်မှုဆရာတွေဖြစ်ပွားနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကလည်းဖြစ်ပွားနေတဲ့အခြေအနေဟာဂျီနိုဆိုက်ဆိုတဲ့သဘောမျိုးတွေ့နေရတယ်လို့အကြိမ်တော်တော်များများပြောဆိုခဲ့ပါတယ်။မြန်မာအစိုးရတပ်မတော်အပါအဝင်ဒီရေးမှာပါဝင်ပတ်သက်နေသူတွေအလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုခေါ်ယူပြီးတော့အတီးတီးရဲ့အခန်းကဏ္ဍတွေလေ့လာတွေ့ရှိချက်တွေကိုရှင်းပြဖို့လှုံ့ဆော်တင်ပါတယ်။အာဆီယံအနေနဲ့ဒါမျိုးကျင်းပပေးဖို့အကောင်းဆုံးဖြစ်ပါတယ်။အခုတော့အာဆီယံနိုင်ငံတွေကအဖွဲ့ဝင်ဖြစ်တဲ့မြန်မာကိုအကာအကွယ်ပေးနေကြပါတယ်။ရိုဟင်ဂျာတွေအပေါ်တိုက်ခိုက်တာကိုအပြစ်မတင်ကြဘဲစိုးရိမ်မှုဖြစ်ရပါတယ်ဆိုတဲ့တန်တမန်စကားတွေသာပြောပြီးလူသားချင်းစာနာမှုအထောက်အကူပေးဖို့ကမ်းလှမ်းတာမျိုးတွေသာလုပ်နေကြပါတယ်။မကြခင်ကတည်းကအတွင်းအခြေအနေကစိုးတဲ့ဆိုးလာနေပါတယ်။ပါဝင်ပတ်သက်နေသူတွေအားလုံးအတူတူဝထိုင်းပြီးတော့အမြင်မတူတာတွေကိုနားထောင်ပွင့်ပွင့်လင်းလင်းဆွေးနွေးတာမျိုးတွေမလုပ်သေးသမျှတော့လက်တင်ခံနိုင်တဲ့ဖြေရှင်းမှုရရှိဖို့အလှမ်းဝေးနေအောင်မှဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့ The Yorkshire Post မှာ MJ Bashia ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးကိုတင်ပြပေးပါမယ်။နိုင်ငံတကာအတိုင်းဝန်းဟာမြန်မာနိုင်ငံအတွင်းကဝန်ထဲစရာကောင်းပြီးတော့လုံးဝပျက်စီးနေတဲ့လူခွင့်ရေးအခြေအနေတွေကိုထိုင်ကြည့်နေကြတဲ့ပွဲကြီးပြည်သက်ဖြစ်လာနေပြီလို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းမှာဖိနှိပ်မှုကြောင့်ဒုက္ခရောက်နေကြတဲ့လူနည်းစုရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ဝန်ဝင်ပြစ်တင်ကြတဲ့နေရာမှာကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအင်တိုက်အားတိုက်ရှိကြပေမဲ့ရည်ယူဆောင်ရွက်တဲ့နေရာမှာတော့အားနည်းပြီးတော့ကြားဝင်ဆောင်ရွက်မှုကလည်းဘာမှဟုတ်တိပတ်တိမတွေ့ရဘူးလို့ဆိုပါရယ်။စာရေးသူဟာမကြားသေးခင်ကပဲမြန်မာနိုင်ငံကိုဥရောပပါလီမန်ရဲ့လူခွင့်ရေးဆိုင်ရာတွဲဖက်ကော်မတီကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါသွားခဲ့သူဖြစ်ပါရယ်။ကျွန်ုပ်တို့အနေနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာမှုရှိတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုကိုထောက်ခံအားပေးနေပါရယ်လို့လည်းရေးသားထားကြပါခင်ဗျာ။
နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေစိုးဝါလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမဲ့အင်ကာနီညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတက်တွေဝင်လာမဲ့ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောတာရှင်တွေရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-9554 ကိုပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ် ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရရှင
်။ငါညာတရားလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းနဲ့နားဆင်နေကြ American Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီကနေ့မင်းတင်ပြမယ် idiom အသုံးညာ
take your time
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူတာ y o u r y o ကသင်ရယ် t i m e time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကလူတူကအချိန်ကိုယူတာပေါ့ idiom အသေးပဲကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစီစီလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George Gould ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish itBut I did it well.
ကျွန်တော်လုံးနေပတ်သက်လို့မလောဖို့ကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစီစီပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီလိုရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was told not to rush with my work, so I took my time to finish it. But I did it well.
အေးအေးစီစီပဲလုပ်ပါလောဖို့မလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်အခွန်ဆောင်သူတွေကိုအထူးအခွင့်အရေးပေးတဲ့အတွက်အစဉ်တစိုက်အခွန်ဆောင်လာသူတွေမနစ်နာရအောင်လုပ်ဖို့လိုတယ်လို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ဒါအပြင်လူမှုအနေနဲ့အခွန်နဲ့ပတ်သက်တဲ့တည်နာလည်မှုတွေတိုးလာအောင်လည်းလုပ်ဖို့လိုတယ်လို့ဆိုပါတယ်။2018ခုနှစ်ပြည်ထောင်စုအခွန်အခောက်ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းရေးလွှတ်တော်မှာပြင်ဆင်နေကြပြီးဒီဥပဒေမူကြမ်းမှာပြဋ္ဌာန်းချက်တွေကအများဆုံးပြောဆိုနေကြတဲ့အချက်တချို့နဲ့ပတ်သက်ပြီးတော့ဒေါခင်စားလိုင်ကိုကုကြတော်သိန်းကဆက်တွေ့မိမြန်းပြီးတော့ဒီသတင်းပတ်ရဲ့အစီအဝေးခဏမှာတင်ပြထားပါရစေခင်ဗျာနားဆင်ပ
ါကျွန်တော်အဓိကသိချင်တဲ့အချက်တစ်ချက်ကဒီ2018ပြည်တော်စုအခွန်ကောက်ဥပဒေမူကြမ်းဒီ2019ဥပဒေနဲ့ဆိုရင်အဓိကဘယ်နေရာတွေမှာကွာခြားသွားတယ်လို့ပြောလို့ရပါလဲ
ဒီကတော့ဘုံမနဲ့ဆက်ငါတခုတွေ့လာရပါဘူးဒီကနေ့အရောလေးကိုဒါရတဲ့အမြင်တိုင်းတိုင်းကျွန်တော်တို့ကိုယ်ကောင်ရကြီးချက်ပြရလို့ဒီတစ်ခုခေါင်းရတဲ့ကျွန်တော်တို့ပြန်နေနေတဲ့ဆောင်ရတာလေးရှိပါလိမ့်အဲ့တော့ဒီကျန်တဲ့အရာတွေတလိုက်ကြည့်ပြီးကျွန်တော်တို့ရင်းကြည့်ရေးကြည့်ရဲဆိုတော့အခုအလုံးစုံတွေကထင်နေတဲ့ကိစ္စအရပုံမှန်25ကိုဒီခေါင်းကဥပဒေမှာထည့်ကျင်းလိုက်တာကိစ္စပါလိမ့်ရှိ
ဟုတ်ကဲ့ပုံမှန်25ကဒီပထမ6လမှာ300ခိုင်နှုန်းဒုတိယ6လ900ခိုင်နှုန်းဆိုတဲ့ပုံမှန်လားဆရာမ
ဟုတ်တယ်ဒါနဲ့အခုကြောင်းလေဒီကျွန်တော်ဥပဒေကံကံဒီအပြင်ကျန်တဲ့ကမှာဒါတော့ကိုယ်ပုံမှန်25ကိုတိုးနေနေကိုကြောင်းလိုက်တာပေါ့ပုံမှန်25ကိုကြောင်းလိုက်တာကလေဒါကျွန်တော်တို့ဒီဆရာမှာပါတဲ့ဒီအကောင့်ပေါက်ဒီဆိုလို့ရှိရင်ဒါနောက်ကျွန်တော်တို့အခန့်တစ်ခန့်ဆက်ပေးလိုက်တယ်အကန့်ချင်ပါပါလေဘုံမတုံးကဘုံလုံးကလေးဘုံလုံးငါပေါ်ဒီအရင်းနဲ့ပတ်သက်ပြီးတော့ဟိုတိုင်းမီရဲ့ဆိုလို့ရှိရင်လည်းဒီတိုင်းဖြည့်ချက်ပေးမယ်ဆိုရအောင်ပြောလိုက်တာဆိုဆင်လာတော့ဘုံမ25အနေနဲ့တော့ဒီကနေနဲ့ကျွန်တော်တို့ပြောကြံပြရအောင်ခုဒါအကန့်တစ်ခုနေပေးလာတယ်ပေါ့နော်အကန့်ချင်ရဲ့မပါလာတဲ့ဘုံမနေနဲ့ပတ်သက်ပြီးကျွန်တော်တို့လက်ပါမှာဆင်းရဲလို့ရှိပါတယ်ဟုတ်ကဲ့ဆို
တော့ဒီဘုံမကဘယ်လိုမျိုးများအကျိုးကျေးဇူးဖြစ်ထွန်းမယ်လို့ဆရာမတို့ယူဆပါတယ်လေခင်ဗျာ
အဲဥပဒေကြောင့်ကမ္ဘာကြီးရောဒီလိုရတာကတော့လေကျွန်တော်တို့စီးရတဲ့အရာလေစီးရတဲ့ကမ္ဘာတွေရတာကတော့ကျွန်တော်တို့ရတဲ့အိမ်မှာပေါ့နော်ကိုယ်စီကျန်းမာနေတဲ့နေရာအဲကွန်မရှယ်ဆောင်နဲ့ဒီနေရာပေါ့နော်ကျွန်တော်တို့ရတဲ့အိမ်ကမှဝင်ရဖို့ရမယ်စီးကျန်းရဖို့ရတဲ့ကိုဒီလိုဒီလိုမျိုးနဲ့ဒီလိုကွန်ဆယ်လိုက်ချင်အပြင်ဒါအခွန်ဆိုင်ရလာကြနေလို့ဒီလိုဒီမျိုးနဲ့အဲ့ဒီတောင်မျိုးလေဒါအန်ဂျီအခွန်ကြီးကအထွတ်ထွက်လာမယ်လို့ဒီလိုဒီလိုပြောတာလည်းရှိပါသေးတယ်ဟု
တ်ကဲ့ကျွန်တော်လေးလာကြည့်သလားဖတ်ကြည့်သလားဒီနှစ်ဒီ2018ပြည်တော်စုအခွန်အခောက်ဥပဒေမူကြမ်းကိုစီးပွားရေးလုပ်ငန်းရှင်တွေအများစုကကြိုးဆိုကြတာတွေ့ရပါတယ်ဆိုတော့ဒီအခွန်အခောက်ဥပဒေမူကြမ်းဒီစီးပွားရေးလုပ်ငန်းရှင်တွေအတွက်ဒါကအစဉ်ပြေတဲ့အကျိုးရှိတဲ့ဥပဒေမူကြမ်းတစ်ခုလို့တော့ယူဆကြတယ်လို့ရေပုံရကောက်ချက်ချလို့ရပါတယ်ဒီဥပဒေမူကြမ်းက လူလူအတွက်ကောတကယ်အကျိုးရှိမဲ့ဥပဒေအခွန်ကောက်ဥပဒေဟုတ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီလိုမျိုးမင်းတို့ဒီကျွန်တော်တို့ဒီအတွက်တောင်းတဲ့လူတွေကျွန်တော်တို့ဆွေးနွေးပြရတဲ့ကုသင်းစင်းနေတာဖြစ်ပါတယ်ဆိုတော့300ခန်းလုံးချက်ပါခင်ဗျာဒါမှမဟုတ်ရင်ပေါ့နော်ကိုယ်ကြေကိုနောက်ပြန်ပြီးတော့မှ900ခန်းလုံးနဲ့ဒီတောင်းတဲ့ကိစ္စရဲ့နောက်တစ်ခုကတော့အဲ့ဒီကျွန်တော်ပြင်ဆင်လိုက်တဲ့အရာမှာပါလဲပေါ့နော်ဒါဆော့ပေးလာမယ်အခွန်ရဲ့ရဲ့ဒါပက်ကိစ္စကအနေနဲ့ပြန်ရောက်ထားတာလေဒါနဲ့ဒီလိုဖြစ်စေတာမူကျွန်တော်ကတော့ဒါကိုပြည့်နေတာတော့အဲ့တော့ဒီနေ့ဒီဖြစ်တဲ့လေကျွန်တော်ဒီလိုနားလေဘာကြောင့်လဲဆိုတော့ဒီကောင်ကဥပဒေပုံမှန်19မှာဆိုကျွန်တော်တို့တရားဝင်ခွင့်ဆောင်နေရတဲ့ပုံစံလေးဖြစ်ရယ်ကျွန်တော်တိုင်းမှာဒီအစီအစဉ်ဆိုင်ပေါ့နော်အခွန်ဆောင်နေကြရတဲ့အခွန်အကြီးတွေလည်းရှိရယ်ကျွန်တော်တို့ဝန်ထမ်းတွေလည်းရှိရယ်ကျွန်တော်တို့ဒီလူလူတွေလည်းရှိရယ်အဲ့တော့ဒီလူတွေရကြရတဲ့အခါကျကျွန်တော်တို့ကဒါအမြင်ဆုံးတောင်းကြရခိုင်တော့ဒီခွန်ဆောင်နေရပြီးတော့မှဒီလိုမျိုးပေါ့နော်အခွန်ကိုအရင်ဆုံးကမဆောင်ကြတော့နဲ့ဟိုတော့ဒါပြောမယ်ဆိုတော့အခွန်ဆောင်လာကြတဲ့လူတွေကိုဒီကနေ့ကျမှဒီလိုပုံစံကြီးတက်တာကြောင့်အမြင်နဲ့ဖြစ်ဖြစ်ဒီလိုမျိုးနဲ့ပါတဲ့အခြေအနေနဲ့ဖြစ်ဖြစ်ပေါ့နော်အခုလိုမျိုးပေါ့နော်ဒါမှမဟုတ်ရခွန်ကနေဒီလူမျိုးကနောက်လည်းပြည့်ရတော့မျိုးဖြစ်ဖြစ်ဒီလိုမျိုးရဲ့ကာယရည်ကြည့်လူလူကြရမှာပေါ့ညောသွားပြချီလာလိမ့်မယ်အဲ့တော့ကျွန်တော်ကဒီစိတ်ကနေပတ်သက်လို့အစီအစဉ်အောင်ပေါ့နော်ဟိုတန်းကြီးတယ်လေဟိုအကုန်လုံးပေါ့နော်တန်းကြီးတယ်လေရရရတဲ့ခွန်ရရှိရမယ်တန်းကြီးရမှာရှိနေရကောအစားကွန်တာဆောင်ရည်ကြည့်လူလူတွေကျင်းနေတဲ့အစီအမနောက်ကတော့တန်းကြီးရတဲ့ကိုယ်ကလေးကျောင်းညားတဲ့အိုးပေါ်တော့အခွန်လေးပေါ့နော်မရဘဲနဲ့ရှိနေတဲ့အခွန်လေးလေကျမတို့အခုငွေလေးလေကျမတို့တန်းကြီးရမှာလေကျမတို့ပြန်လေးပေးတက်လာစီကျင်းတော့ဒါလေးအဖြစ်ဒီပေါ်မှာကြည့်ပြီးတော့မှကျမတို့ဒါဘယ်လိုဆောက်ရတဲ့လဲဆိုတော့ကျမတို့ကဒီဥပဒေကိုပြင်ဆင်ပြီးတော့မှလို့ပေါ်တယ်မှာကျောင်းစီနေတာမှာဟု
တ်ကဲ့မြန်မာနိုင်ငံဆိုတော့ကဒီအခွန်ရှောင်းတာတို့အခွန်ကိုလုံးဝပေးတဲ့အလေးအကျင့်အင်မတန်နေတဲ့နိုင်ငံဆိုတဲ့အခါကျတော့ဒီဥပဒေကနေရောတိုင်းပြည်အတွက်တကယ်ကိုလိုအပ်နေတဲ့အစိုးရရန်တရားလက်ပတ်ဖို့တကယ်ကိုလိုအပ်နေတဲ့အခွန်အခါတွေတိုးရလာမယ်လို့မျှော်လင့်လို့ရပါသလားခင်ဗျာ
။ဒီလိုမျိုးခွန်ဆောင်နေလို့ကျွန်တော်တက်တာဝင်ပြကြတာဒီလိုမျိုးနဲ့မဟုတ်ပါဘူး။ခွန်ကတော့ငြင်းနေနေကျွန်တော်တို့ပြင်နေတိုင်းလည်းတုတ်ပစ်ခါပြီးဆိုလို့ကျွန်တော်တို့ဝါရီဆော့ပြကြတာရှိရယ်။ဟိုတောက်ကြောက်ကိုဆက်လို့ရတယ်ဒီလိုခွန်လေးမျိုးကိုကျွန်တော်ပြလာကြရယ်ဆက်တိုက်ဆက်တိုက်ပါ။အဲ့တော့ဒီဆက်တိုက်ပြလာကြတဲ့လူမျိုးဒီချင်းချီအောင်ခွန်ဆောင်ရတဲ့ပုံစံလေးကျွန်တော်တိုင်းပြရမှာရှိနေတယ်ဆိုတော့ကျမတို့ပြောကြတာအဲ့ဒါသေလုံးမရှင်ရရောဒီရလေးကျင်းနေလေလေဆိုတော့အဲ့ဒါသေလုံးမရှင်ဒီကောဒီလူကိုတိုက်နေတယ်နေတယ်ကျမတို့ဒီလူလူတွေကြားထဲမှာတော့အားလုံးကတန်းတူနေတယ်ဖြစ်တယ်နော်အဲ့ဒါကြတော့ကျမတို့ပြောကြတာရောဟိုတန်းတူမဟုတ်တော့ဒီတန်းတူကိုရဖို့ရအတွက်ကိုတန်းတူကိုရဖို့ရအတွက်ကိုဒါလိုအပ်တယ်ဆိုလို့ရှိလို့ရှိရင်ကျမတို့ကတင်းတော်ရတဲ့တိုက်ပြင်းတဲ့နော်အခွန်ရဲ့အဒီအခိုင်ဆုံးဆက်ပြီးလေအခိုင်ဆုံးသိစားကူရဖြစ်တယ်နော်အဲ့ဒီတော့ကျွန်တော်တို့ကျမတို့ကမြန်မာနိုင်ငံအတွက်ကရောစီလိုရတော့ဒီပြောမစိုးရင်တော့ဒီအခွင့်အရေးတွေပြည်ရရှိလာခြင်းအားဖြင့်တော့ဒါကျမတို့ဘက်ကနေပြောတော့ဒါစီဝေးရေးရေလုံးတိုင်းဒီပြည်အနေနဲ့ပေါ့နော်ဒါကျမတို့ကမြန်မာနိုင်ငံပြည်အနေနဲ့ကျမတို့ရလာမယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စီဝေးရေးဥမော်လာအောင်တဲ့ခါတော့ဒီလိုချင်းမြင်ထိအောင်ဒီခုံတွေပြင်နေဆရာပြင်တော့ဘာမှဖြစ်မလာဘူးကျွန်တော်ဒီလိုမြင်ထားရခြင်းဟုတ
်ကဲ့ဆိုတော့လူလူကြားထဲမှာလည်းပဲတကယ်ကြတော့ဒီအခွန်ဆောင်တာအခွန်ပေးတာတွေနဲ့ပတ်သက်ပြီးတော့အတိတုဒ္ဒတိတ်ရှိလာတယ်လို့မဟုတ်လာပါဘူးမြန်မာလူလူကြားထဲမှာကဆိုတော့လူလူကိုရောဒီအခွန်နဲ့ပတ်သက်ပြီးတော့အခွန်ဆိုတာဆောင်တဲ့ကိစ္စဖြစ်တယ်အခွန်ဆောင်မှသာလျှင်အစိုးရရန်တွေကလက်ပတ်လို့ရတယ်ထိုက်တဲ့အခွန်နဲ့ဆောင်ရမယ်ဆိုတော့တကယ်တမ်းသိရှိနားလေလက်ခံပြီးတော့ပေးကြစေရှိလောက်အောင်ဘယ်လိုများလုပ်ဖို့နည်းလမ်းတွေရှိနိုင်ပါသလဲခင်ဗျာ
အခုဆောင်ရအပြင်ဒီလိုခုနေရရလာတယ်ဆိုတော့ဒီလူလူတွေကဒီလိုနဲ့ကြီးရှိဝရာရေးကြည့်လို့အဲ့ဒါကျွန်တော်ကဒီလူလူတွေကိုအခုဆောင်ရနေတဲ့မြို့တစ်ခုကိုတော့ကျွန်တော်နားလည်အောင်ကိုလေးကျော်ကိုဆွေးရအနေနဲ့လည်းဒါကျွန်တော်ဆောင်ရနေရရှိပါတယ်အဲ့တော့ပြောချင်တာကတော့ဒီလူလူတွေအခုဆောင်လိုက်တယ်ဒီဆောင်လိုက်တဲ့ခွန်ဆောင်လိုက်တဲ့ဒီနေနဲ့တိုင်းပြည်ကလေးလက်ပတ်နေကလေးတိုင်းရဲ့အပေါ်မှာဒီဆောင်လိုက်ခြင်းအချင်းရောအဲ့ဒီကလေးကျင်းနေရနေကလေးဆိုတော့ဒါကိုဒီလူလူတွေကစီစဉ်နေကြည့်ရလို့ပါတယ်အဲ့ဒါကြောင့်ဒါအခွန်ကိုအခွန်ဒီအခွန်နဲ့ပတ်သက်တဲ့ပေါ့နော်ဒါကျွန်တော်တို့ဒီလူလူတွေကိုဒီရတယ်နားလည်အောင်ပေါ့နော်ဒါဆွေးရနေရှင်းကြနေလို့ရအတွက်ပေါ့နော်ခုနကအဝေးမြေတွေရပြီးရတက်ခါတော့ဒီကကြံလို့ရမှာလားဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်သိထားသလားကျွန်တော်ဖတ်ထားသလားဒီပထမဥပဒေမူကြမ်းမှာတလတစ်နှစ်ကို48သိန်းဝင်ငွေရတယ်ဆိုရင်ဝင်ငွေကုန်ဆောင်ရမယ်ဥပဒေမူကြမ်းကွန်ပီယာအကြံပြုထားတာကတော့အဲ့ဒီ48သိန်းကနေပြီးတော့သိန်း60ဆိုပြီးတော့အကြံပြုထားပါတယ်ဒီလိုအကြံပြုထားတာကတင်းတင်းလျောက်ပတ်တယ်လို့ဆရာမအနေနဲ့ယူဆပါသလားခင်ဗျာ
အဲသိန်း60ဆိုတာကတော့လေတကယ်တမ်းပြောမဆိုရင်လည်းဒါတင်းတင်းလျောက်ပတ်တယ်ဆိုရပြပေါ့နော်ယခင်ကထဲတော့ပို့ပြီးရခါကျကျွန်တော်နှုံးကဆက်ချပြလိုက်တယ်ဆရာအမိရတယ်လေဒါလေးရရှိတာပေါ့လေဒီတော့လေဟိုတကယ်တမ်းကတော့အခွန်ဆိုတာကတော့ဒီလိုလည်းမြင်ကျွန်တော်ရတယ်ကိုယ်ကတော့တော်တော်နေတယ်အခွန်လေးလည်းကျွန်တော်ဆောင်းနေရတယ်လေတကယ်ခွန်လေးလည်းကျွန်တော်ဆောင်းနေရတယ်လေအဲ့တော့ကျန်နေတာကတော့ခုနကပြောတဲ့ဆရာလူပါလေကျွန်တော်တကယ်ရမှာဒီလူလူက ဘောနော်ဒီအကောင်ကိုဆိုတာစောင့်ကြည့်ဆောင်နေပါလေလေလေလေလို့ဒီအကောင်ဆိုရင်တင်းဟာအတိုင်းဒီမှာရှိနေရဆိုတာကိုဒီလိုတရားပြည့်ဝရလိုပါလေအဲ့ဒီကြောင့်မျိုးကိုဒီကတော့ဟိုပြည်သူလူထုတွေကြားထဲမှာဘောနော်အကောင်ဆောင်ခြင်းသိရှိတာအောင်အကောင်မရှိအောင်နဲ့အကောင်ဆောင်ခြင်းသိရှိလာအောင်ဆောင်နေလို့အားအရေးကြီးတယ်ဒီမှာဒီလိုမျိုး
ကိုကျော်ကျော်တိန်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်။အခုနောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့တူတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ်။ဒီတစ်ပတ်တူတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့ကစပိုင်ပြတ်လိုက်အကြောင်းနဲ့တခြားစိတ်ဝင်စရာကိစ္စတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အလိုင်းရဲ့တချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးတုဒ္ဒပြည့်စုံမှုလိုအပ်တဲ့အပြင်လျှော့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖေဖော်ဝါရီလလယ်ပိုင်းကဖွင့်လှစ်ခဲ့တဲ့ Spine Scape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှော့ဝှက်လုပ်ငန်းတွေနဲ့လျှော့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spine Scape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
stage Sejo Mimi ya ma phie cha tu ani ne lein bi pyo ni ya la so ra go ba khan man ti nai ne set twi pyin laser snit tong pait lai phwin lai phin ni de mi lou ni go khan pyan nyan tong pyan lai phan na myo go le san tat nai ma de. Da pyin ku ye khan nai yi swa a mat nyan swa a naw blo lu myo phit le so ra go ba san tat nai ma de. Ai naw do tru ga blo thau lan yi agent phit de le so ra go le pyan pyo pya pi ba de.
ပြခင်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြတ်သားထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ကျဉ်းနှံပေးပို့ရမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြတ်သားထားပါတယ်။ဒါအပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြတ်သားထားပါတယ်။ကျွန်းလုတ်သားတွေဖမ်းပေးတဲ့ပင်လယ်စားဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါအဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုတ်သားတွေအဖြစ်နဲ့လုံးလုံးနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းထုတ်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွယ်ရေးနည်းပညာကိုသုံးပြီးကျွန်းလုတ်သားတွေဖမ်းပြီးတဲ့ရေဒရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းထုတ်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spyscape connects its subject matter to the present day.
Spyscape ကြာခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြခန်းတွေမှာဆိုရင်လေဒုတိယကွာဆက်ကာလကလျှို့ဝှက်ကျင်းနန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာခနေ့ခေတ်လူတွေရဲ့နှင်းစဉ်ဘဝအပေါ်ဘလို့တရားမှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိတာပါ
။ထောက်လိုင်းဟောင်းတွေ Hacker တွေနဲ့ထောက်လိုင်း Agency တွေက Spyscape ပြတဲ့ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတဲ့ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတဲ့ဝင်ကြီးလူကြီး$39ခလေး$32ပေးရမှာပါ။အမေရိကန်စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်တွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့တွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတဲ့အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနက်သမားတဦးကပစ်ခတ်တာကြောင့်လူငယ်အများစုအပါအဝင်လူ18ဦးသေဆုံးပြီးတဲ့နောက်ပိုင်းအထူးသဖြင့်ဒီစစ်ပတ်သုံးချင်းမွေးရိုင်ဖယ် AR-15 လို့တနက်မျိုးကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးမင်းစီကန်တင်းတင်းကြပ်ကြပ်ချမှတ်ဖို့အမေရိကန်ပြည်ထောင်စုမှာကြဲကြဲလောင်လောင်တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။အခုလိုចောင်းသားလူငယ်များပြားသေဆုံးပြီးတနက်ကင်ဆောင်ခွင့်ကိုသဘောကျနှစ်ချိုက်သူတွေကတနက်ဆက်လက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကာကွယ်ပြောဆိုကြတယ်လို့တချို့တနက်ပိုင်ရှင်တွေကတော့အခုလိုအဖြစ်ဆုံးမျိုးထပ်မကြုံရလျောင်းဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ပိုင်တဲ့တနက်တွေကိုဖြည့်ဆည်းပစ်ပါတယ်။အဲ့ဒီမှာနယူးယောက်ပြည်နယ်စကော့တောင်းကစကော့ပပလာဒိုလည်းပါပါတယ
် My gun's out there and it can one day possibly commit
ကျွန်တော်ကဒီသနက်ရှိနေသေးပါလားဆိုတဲ့အသည့်နဲ့ကျွန်တော်ဆက်နေလို့မရတော့ပါဘူးဒီသနက်မျိုးဟာတစ်ချိန်ချိန်မှာဖလော်ရီဒါကပြစ်ခတ်မှုမျိုးဖြစ်ပွားကောင်းဖြစ်ပွားသွားစေနိုင်ပါတယ်လို့ Facebook ဗီဒီယိုထဲမှာသူကပြောပါတယ်နေနောက်ဘက်ခြံဝင်းထဲမှာထိုင်းပြီးအခုလိုပြောနေပုံနဲ့တနက်ကိုလွှတ်စက်နဲ့ထပိုင်းဖြတ်ခဲ့တဲ့ပုံတွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်
ီးရီးယားလူမျိုးကင်ဆာယောဂါကုဆရာဝန်အက်ဒရက်အော့တ်မန်ဟာဝေဒနာရှင်တွေကိုယောဂါပြောက်ကင်းအောင်ကုသပေးနေချိန်မှာပဲစီးရီးယားနိုင်ငံအာဖရင်မျိုးကသူ့မိသားစုဝင်တွေကတော့အသက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်American ပြည်အောင်စုမှာအနည်း20နီးပါးကြာနေထိုင်ပြီးဖြစ်တဲ့ဒေါက်တာအော့တ်မန်ရဲ့မိသားစုဝင်တွေနေထိုင်ရာစီးရီးယားမြို့ကိုတူရကီကတိုက်ခိုက်နေတာနဲ့ပတ်သက်ပြီး American ပြည်အောင်စုကဂျာဝင်ဟန်တာချင်းမရှိတဲ့အပေါ်လဲသူကစိတ်ပြက်လက်ပြက်ဖြစ်နေပါတယ် Address Ottman ဟာ Massachusetts ပြည်နယ်ကဆေးကံတစ်ခုမှာကင်ဆာယောဂါကိုဆရာဝန်အဖြစ်အလုပ်လုပ်ကင်နေသူပါဒီဆေးကံမှာလာရောက်ဆေးကုသနေကြတဲ့လူနာတွေယောဂါပျောက်ကင်းသက်တာအောင်နဲ့အားပေးနှစ်သိမ့်ရတာသူ့အလုပ်ဖြစ်တယ်လို့ဒေါက်တာ Ottman ကပြောပါတယ
် They all comes down to the fact that once they know that their faith
သူရဲ့ကံကြမ္မာကိုတည်ထားပြီးတဲ့နောက်ဒါကိုလက်ခံကြပါတယ်။ဒါပေမဲ့လည်းသူတို့ဘယ်လိုပဲဖြစ်နေပါစေသူတို့ကိုဆက်ပြီးအားပေးနှစ်သိမ့်သွားရမှာဖြစ်ပြီးယောဂဝေဒနာကြောင့်မချိမဆန့်ခံစားပြီးဘဝအဆုံးသက်သွားမှာမျိုးမဖြစ်ရအောင်ကျွန်တော်တို့ကူညီသွားမှာပါ။သူတို့အနေနဲ့ဘဝကူးပြောင်းရမယ်ဆိုရင်တော့ညင်ညင်သာသာနဲ့ကူးပြောင်းရအောင်လို့ပါ။
ကင်ဆာယောဂဝေဒနာရှင်တွေနဲ့ပုဂ္ဂိုလ်ရေးအရာခင်မင်ရင်းနှီးမှုရအောင်လေဒေါက်တာအော့တ်မန်ကြိုးပမ်းအားထုတ်ရပါတယ်ဆရာဝန်တွေရဲ့နှွေးထွေးတဲ့ဆက်ဆံရေးကြောင့်ဝေဒနာတဝက်သက်သာသွားတယ်လို့ပြောလာသူကတော့ကင်ဆာယောဂဝေဒနာရှင်အီလိန်ဒွိုင်းပ
ါ I couldn't have found a better doctor he's compassionateand caring and
တူတူပေါ်ကောင်းမဆရာဝန်မျိုးရှာမတွေ့နိုင်တော့ပါဘူး။ तू ကအလုပ်ကိုမေတ္တာစေတနာအပြည့်နဲ့လုပ်တဲ့သူပါ။ကျွန်မဝေဒနာခံစားနေရတဲ့အချိန်မှာလည်း तू ကအမြဲပဲကူညီပါတယ်။ तू အနေနဲ့အလုံးအစင်ပြေပါစေလို့ဆုတောင်းပါတယ်
။ဘဝနေဝင်ခြင်းအတွက်စောင့်ဆိုင်နေကြသူဝေဒနာရှင်တွေကိုဒေါက်တာအော့တ်မန်အနေနဲ့အခုလိုကြိုးစားကူညီနေချိန်မှာပဲစီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်မြို့မှာနေထိုင်ကြတဲ့သူ့မိသားစုဝင်တွေလည်းဒုက္ခတွေရင်ဆိုင်နေရပါတယ်။တူရကီတောင်ပိုင်းကခတ်ခွတ်တဲ့ရေးသမားတွေနဲ့ဆက်ဆက်မှုတွေရှိတယ်ဆိုပြီးစီးရီးယားကခတ်တွေကိုတူရကီကထိုးစစ်ဆင်နေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြရတာပါ IS အစွန်းရောက်အဖွဲ့ကိုချေမှုန်းနေတဲ့စီးရီးယားခတ်တွေကိုအမေရိကန်တွေအနေနဲ့ထောက်ပံ့ကူညီနေပေမယ့်တူရကီရဲ့ခတ်တပ်ဖွဲ့အပေါ်ထိုးစစ်ဆင်မှုကိုတော့မတားဆီးနိုင်ဖြစ်နေပါတယ်။အမေရိကန်အနေနဲ့အာဖရင်ကရသားလူထုကိုကာကွယ်ပေးဖို့ဒေါက်တာအော့တ်မန်ကလှူလာနေတာပါ
။ My small town is paying for this and for that reason you know
အမေရိကန်ပြည်ထောင်စုမှာတကယ်ကိုကြီးမားတဲ့စွမ်းပကားတွေရှိပါတယ်။စီးရီးစွမ်းအင်ကိုဆိုလိုတာမဟုတ်ပါဘူး။တူရကီဂျက်တိုက်လီရင်တွေကိုပြစ်ချဖို့ပြောတာမဟုတ်ပါဘူး။သမရထရန့်ဖုံးတစ်ချက်ဆက်လိုက်ုံနဲ့ဒီကိစ္စပြီးသွားနိုင်ပေမဲ့အဲ့လိုလုပ်လိမ့်မယ်လို့မထင်ပါဘူး
။စီးရီးယားကမိသားစုဝင်တွေဘေးအန္တရာယ်ကြုံတွေ့နေရတာဟာသူတို့အပေါ်လဲတက်ရောက်မှုရှိတဲ့အကြောင်းအော့တ်မန်ရဲ့ဇနီးအမီရာမိုဟာမက်ကပြောပါတယ
်။ It's a nightmare. Like we woke up in the morning and was like all of a sudden
တကယ်ကိုအိမ်မက်ဆိုပါအရာကမနက်ခင်းနိုးတဲ့အချိန်မှာစီးရီးယားကမြို့ကလေးဘုံကျဲခံရတယ်ဆိုတဲ့သတင်းကြားပါတယ်။ကျမတို့မိသားစုနဲ့တငယ်ချင်းတွေသာမဟုတ်ပါဘူး။အဲ့ဒီဒုက္ခကိုအားလုံးရင်ဆိုင်နေရတာပါ
။စီးရီးယားမှာကလင်းငယ်တွေအပါအဝင်လူအများပြားတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးဘယ်လိုခံစားရလဲဆိုတာကိုပြောမပြတဲ့တော့ကြောင်းအမီရာကပြောပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာတဲ့။ငင်းငင်းချင်းချင်းရင်ဆိုင်ဖြည့်ရှင်းကြဖို့လေသူတို့ကလူလာနေကြပါတယ်ခင်ဗျာ။
အားတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဌာနအပြာရောင်လှုပ်ရှားမှုခွင့်ပြုချက်ဥပဒေ2019ကိုဒီလဖေဖော်ဝါရီလမှာသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါပြီ။ဒီဥပဒေဟာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့အပါအဝင်လူကုန်ကူးမှုတိုက်ဖျက်ရေးကိုအထောက်အကူပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကသမ္မတလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ဥပဒေဟာအမိမြေလုံခြုံရေးဌာနအပြာရောင်လှုပ်ရှားမှုကိုပထမဆုံးအကြိမ်တရားဝင်လုပ်ပိုင်ခွင့်ပြုလိုက်တာပါ။ဒီလှုပ်ရှားမှုဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးချေမုံရေးနဲ့အသိပညာပေးမှုညှင့်တင်ရေးအမိမြေလုံခြုံရေးဌာနရဲ့ကြိုးပမ်းအားထုတ်မှုတွေအတွက်တညီတညွတ်ထဲတက်တန်တဲ့ဖြစ်စေမှာပါ။ရဲအာဏာပိုင်တွေအစိုးရအဖွဲ့ဝင်တွေအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်အပြာရောင်လှုပ်ရှားမှုဟာအခြေခံလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့နဲ့လူ့ဘဝအသက်တွေကိုခေါင်းပုံဖြတ်နေသူတွေကိုတရားစီရင်ဖို့အမိမြေလုံခြုံရေးဌာနကလက်ရှိကြိုးပမ်းဆောင်ရွက်မှုတွေကိုဖြည့်ဆွတ်ပေးမှာဖြစ်ပါတယ်။ဒါအပြင်အပြာရောင်လှုပ်ရှားမှုကတဆင့်လူကုန်ကူးမှုနဲ့ပတ်သက်လို့လူမှုပညာပေးမှုတွေကိုအမိမြေလုံခြုံရေးဌာနအနေနဲ့မြင့်တင်ဆောင်ရွက်သွားမှာပါ။ဒီနေရာမှာလူကုန်ကူးမှုအကြောင်းသိရှိအောင်နဲ့တန်လျာဖြစ်ပွဲ ဖြစ်ရတွေကိုရဲအာဏာပိုင်တွေကိုအကြောင်းကြားဖို့အများပြည်သူကိုပညာပေးရမှာမိဖက်အဖွဲ့အစည်းတွေရဲ့ဩဇာအရှိန်ဝါနဲ့ရှင်းနေတဲ့အင်အားအရင်းမြစ်တွေကိုအသုံးပြုသွားမှာဖြစ်ပါတယ်။အပြာရောင်လှုပ်ရှားမှုအနေနဲ့အမိကြီးလုံခြုံရေးဌာနဟာသူ့ရဲ့အခြားလက်အောက်ခွဲတွေဖြစ်တဲ့အမိကြီးလုံခြုံရေးစုံစမ်းစစ်ဆေးရေးဌာန၊အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန ပြည်ထောင်စုရဲတပ်ဖွဲ့လက်ကျင့်ရေးဌာနတွေအစရှိသဖြင့်အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူကုန်ကူးမှုစုံစမ်းဖော်ထုတ်ရမှာတုံးမြင့်ဆောင်ရွက်ဖို့နဲ့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့လူကုန်ကူးသူတွေလို့တန်ပြရှိသူတွေကိုတရားရုံးတင်ဖို့စတာတွေအတွက်ရဲအာဏာပိုင်တွေနဲ့အခြားသက်ဆိုင်သူတွေကိုလေ့ကျင့်သင်တန်းတွေပေးဖို့ကန့်လန့်မှာဖြစ်ပါတယ်။အခုပြဋ္ဌာန်းလိုက်တဲ Lukong Kumugo Songan Sesebu, Lukong Kudurigu, Pansibune, Lukong Kukaya Durigu, Gawebu Dwe, Amini Longjoe Tanama, Dawin Shibare. Dabin, American Nangan Dam Hotel, Lukong Kukaya Durigu, Luin Mu Jija in a Patalu, Tata Gwin Piu Aung, Amini Longjoe Tanaga, Songya Bibare. Lukong Kumu Taika Yima, Lukong Kukaya Duri, Akuni, Beye, Uzape, Chikamugo, Amini Longjoe Tanaga, Tia Aung Songya Bai. Lukong Kukaya Duri, Doka Kanzaya Murigu, Nale Tishi Akuni Bedalu, Tapamale, Lukong Kudurigu, Songzan Sesebi, Tiaswebu, Dandu, Losanda Pibare. Natal Sashakuni, Januai Lago, Nanga Losaya, Johnsonine, Lukong Kumu, Gawe Dasi La Ape, Tamet Jena Tadima, Tamara Tramgale, Lukong Kumuha, Alun Luda Samune Sanjimbe, Alun Sasopwe Gaune Yazwe Mutidelu, Josugare. Dabin, Lashima, Limpio Viene, Logai, Sikaimbu, Lukon Kukaya Dubao, Kamanji, Nasangadan Lao Shinijang, Damraga, Diobare, Mimi, Lojoe Tanae, Abdiang, Loshamugani, Lukon Kumu Lakanarine, Daniap Tipwe, Pumu, Piabigu, Belu, Jang Jayam Lesura, American Didu Along Tishi Lajama Tidelu, Damara Donna Tranga, Diojagi Varish.
Megan Soya, the Bora, Minigo, Timbialo, Pivavi.
A good tolling bigger, American Soya, a mean the Bora, TV, Vue, our Mojo, Todashi Nugu, Tama, and TB, a Parismia. Vue, American Tangani, Ingani, Menepe, who let it tolling be needed, and I see single Menashina Yanni Kunai, Lando Mida, such out, set goon, and the silly one, if you and the video tolling be don't know.
ကျင်းချက်ကိုဒေါ်ကွန်ပျူတာကကြီးညာပေးပါလိမ့်မယ်ခင်ဗျာအမေရိကန်နိုင်ငံတွေကတင်သွင်းတဲ့တမနီတင်သွင်းကုန်တွေပေါ်မှာအခွန်
6000 ညနေဘက်6:19:95
This program has come to you from the Voice of America, Washington.